အမေရိကန်အစိုးရရန်ရတချို့ရထားရတာတရင်နဲ့ပတ်ကြော်လာချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရဲ့အတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ဂျီရောတာဝန်ရှိသူတွေမနေ့စနေနေ့ကညီနိုင်ခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာရဲ့အတွက်ဆိုပြီးသမရဒေါ်နယ်ထရမ့်တောင်းထားတဲ့အစိုးရအသုံးစရာကိစ္စမှာသဘောတူညီမှုမရကြတာကြောင့်အစိုးရလုပ်ငန်းတချို့ရထားတဲ့အခြေအနေဆိုင်နေတာပါ။အစိုးရလုပ်ငန်းတချို့ရထားတဲ့ကိစ္စကိုဒီမိုကရက်တစ်ဖက်ကအချိန်တိုရင်းအဆုံးသတ်ပြနိုင်ပါတယ်လို့စနေနေ့မနေ့ကပဲသမရထရမ့်ကတွစ်တာမှာရေးသားခဲ့ပါတယ်။ဒီမိုကရက်တို့လုပ်ဖို့လိုတာကတရားမဝင်လူကုန်ကူသူတွေရဲ့ရဖို့သားတွေနဲ့မွေးစေဝါကုန်ကူသူတွေကလွဲလို့စူတိုင်းစူလာနေတဲ့တိုင်းကာရင်နဲ့နေဆက်လုံးတွေအတွက်အစီအပြုပေးလိုက်ဖို့ပဲဆိုပြီးတော့ရေးသားခဲ့တာပါ။နေဆက်တိုင်းကာဖို့တမရထောင်ကဒေါ်လာ5ဘီလျံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့နဲ့နေဆက်လုံးတွေအသုံးစရာအတွက်ဆက်လက်ညှိနှိုင်းနေစေကာလမှာအမိငယ်လုံးတွေရဲ့ဝန်ကြီးဌာနကိုရပ်ပေါင်း30လက်ပတ်နိုင်တဲ့အစီအစဉ်တရက်ကိုအတိုက်ခံဒီမိုကရက်ပါတီဘက်ကအောက်တိုဘာ8ရက်နေ့ဖြစ်လာတဲ့နန်စီပလိုစီကကံလန်ခဲ့တာကိုလည်းတမရဖက်ကပေးကြခဲ့ပါတယ်။ဆက်တလုံးမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း8000လောက်အလုပ်ဆင်ခွင့်မရတာဒါမှမဟုတ်အလုပ်ဆင်နေတဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဗန္ဒာငွေနဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းဖိတ်ထားရပါတယ်။